ကာဇာမှာထိန်းထားတဲ့စားကန်တွေလွတ်မြောက်ရေးဆွေးနွေးပွဲမှာတိုးတက်မှုတချို့ရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဘန်နာတယာဟုကအစ္စရေးလွှတ်တော်မှာတနင်္လာနေ့ကပြောလိုက်ပါတယ်။ကာဇာစစ်ပွဲအပြည့်အဝရေးနဲ့အကျဉ်းသားလဲလှယ်ရေးသဘောတူညီချက်နှိစတာပြီးလို့ပါလက်စတိုင်းစစ်သွေးကြအဖွဲ့၃ဘွဲ့ကရှာရှာပါပါပူးတွဲကြေညာချက်ထုတ်ပြန်ပြီးနေ့ရက်အကြမ်းအစ္စရေးဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။အစ္စရေးနဲ့ဟာမတ်ဂျာကာတာအီဂျစ်နဲ့အမေရိကန်တို့ကြားဝင်ပြီးတော်ဝါညှိနှိုင်းမှုတွေကဒိုဟာမှာမကြာမီရက်တွေအတွင်းပြန်ဖြစ်လာခဲ့ပါတယ်။တိုးတက်မှုတချို့ရှိတယ်ဆိုတာကိုသတိကြီးကြီးထားပြီးကျွန်တော်ပြောလိုပါတယ်။ဒီဇာကန်တွေအားလုံးအင်ကိုပြန်လာတဲ့တိုင်အောင်ကျွန်တော်တို့ဆောင်ရွက်နေတာတွေရပ်လိမ့်မှာမဟုတ်ပါဘူးလို့နေတရာဟုကတွတ်တော်ကိုပြောကြပါတယ်။ဟာမတ်အစ္စလာမစ်ဂျီဟတ်နဲ့ပါလက်စတိုင်းလွတ်မြောက်ရေးလူထုတပ်ဦး PFLP တို့ကအပြည့်အဝသဘောတူညီရရဖို့တိုးတက်မှုရှိကြောင်းစနေနေ့ကပူးတွဲထုတ်ပြန်ခဲ့ကြပါတယ်။ရန်သူကသာအကြောင်းချက်အစ်စ်တွေထပ်မထက်လာဘူးဆိုရင်အပြည့်အဝရေးနဲ့အချင်းသားလဲလှယ်ရေးသဘောတူညီရရဖို့ဖြစ်နိုင်ချေနီးလာပြီလို့ကြေညာချက်မှာ၃ဘွဲ့ကပြောထားပါတယ်။